2023ခုနှစ်ဒီဇင်ဘာလကုန်ပိုင်းနဲ့2024ခုနှစ်စန်းပိုင်းတွေမှာသမရဦးသိန်းစိန်ကပြစ်ဒဏ်လူငြိမ်းခွင့်တွေထုတ်ပြန်ပြီးလွတ်ပေးတာတွေရှိခဲ့ပေမဲ့လွတ်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသားကနည်းနည်းပဲပါပြီးတော့ရာဇဝတ်ပြစ်မှုတွေနဲ့အကျဉ်းကျသူကအများစုဖြစ်နေတယ်ဆိုပြီးပြင်သစ်အခြေစိုက်လူခွင့်ရေးအဖွဲ့ဖြစ်တဲ့ FIDH နဲ့ဒေသတွင်းအခြေစိုက်မြမအရေးလှုပ်ရှားတဲ့အဖွဲ့ ASEAN Burma တို့ကဝေဖန်ထားတာပါဒါဟာလက်ခံနိုင်ပွဲမရှိဘူးလို့ယူဆတဲ့အကြောင်းFIDH အဖွဲ့ကအရှိတောင်အရှရေးရဆိုင်ရာအကြီးအကဲအန်ဒရီယာဂျော့ဂျတာက VOE ကိုပြောပါတယ
် After almost 3 years the administration of President Thein Sein hasn't released all the political prisoners in Burma
တုံးနဲ့နှီးပါကြတဲ့အထိသမ္မတဦးသိန်းစိန်အစိုးရဟာမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွတ်မပေးသေးပါဘူးသူတို့ဖြင့်ကျွန်တော်တို့စိုးရိမ်တာကနိုင်ငံရေးအကျဉ်းသားတွေကိုဆွဲချက်တင်ချမှတ်ထားတဲ့ပုံမှန်တွေအားလုံးကိုပြစ်ဒဏ်လွတ်ငြိမ်းခွင့်ပြုခဲ့ပေမဲ့လည်းမြေယာတင်းစီမှုတွေအပေါ်ကန့်ကွက်ဆန္ဒပြတဲ့တက်ကြွလှုပ်ရှားသူတွေနဲ့ရာဇဝတ်ပြစ်မှုဆန်ရပုံမှန်အမျိုးမျိုးနဲ့စွဲချက်တင်ခံရမဲ့အရေးရင်ဆိုင်နေရပါတယ်။ဒါကြောင့်နိုင်ငံရေးအကျဉ်းသားတွေအပေါ်ချမှတ်ခဲ့တဲ့ပုံမှန်တွေကနေလွတ်ငြိမ်းခွင့်ပြုခဲ့ပေမဲ့လည်းတက်ကြွလှုပ်ရှားသူတွေကိုစွဲချက်တင်ဖို့တခြားရာဇဝတ်အကြောင်းဆန်ရပုံမှန်တွေကိုအသုံးပြုနေစေရှိတာကြောင့်အဲ့ဒီကိစ္စကတော်တော်အရေးကြီးပါတယ်။
ဒါကြောင့်လဲဖိနှိပ်ချုပ်ချယ်တဲ့ဥပဒေတွေအားလုံးကိုလွတ်တော်ကဖျက်သိမ်းပေးရေးအတွက်သမရဦးသိန်းစိန်အနေနဲ့လက်တွေ့ကြကြဥဆောင်လုပ်ဖို့နဲ့အကယ်၍လွတ်တော်ကဘာမှမလုပ်ခဲ့ဘူးဆိုရင်လဲသမရဦးသိန်းစိန်ကအမိန်ထုတ်ပြန်ပြီးဖိနှိပ်တဲ့ဥပဒေတွေအားလုံးကိုဖျက်သိမ်းသင့်တယ်လို့ FIDH ကတိုက်တွန်းပါတယ်။ပြည်တော်စုဝန်ကြီးဦးစိုးသိန်းဥက္ကဋ္ဌဖြစ်ဦးဆောင်တဲ့လက်ကျန်နိုင်ငံရေးအကျဉ်းသားစစ်ဆေးရေးကော်မတီအနေနဲ့မဟုတ်ပေမဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေကိုယ်တိုင်ပါဝင်ဖွဲ့စည်းထားတဲ့အဖွဲ့အစည်းတွေအနေနဲ့ကတော့အချင်းထောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေဆက်ပြီးရှိနေသေးတယ်လို့သတ်မှတ်ထားတဲ့အကြောင်းစစ်စီရေးကော်မတီဝင်တူဦးဖြစ်သူကိုရဲအောင်က VOA ကိုပြောပါတယ
်ကျွန်တော်တို့စီရင်ရဆိုရင်ကျွန်တော်တင်ပြထားတဲ့စီရင်က33ခုကျန်ပါသေးတယ်ဗျာကော်မတီကသတ်မှတ်ထားတာတော့မဟုတ်ပါဘူးဒါပေမဲ့ဒီလူတွေအကုန်လုံးနိုင်ငံရေးပုံမှန်တွေပါတယ်အဲ့မို့ဒီလူတွေနဲ့ပတ်သက်ပြီးတော့ကျွန်တော်နိုင်ငံရေးကျန်းသားရှိကော်မတီရဲ့နောက်ဆုံးအကြိမ်မှာကျွန်တော်တို့ဆွေးနွေးကြပါတယ်ဆွေးနွေးကြတဲ့အခါမှာကော်မတီအနေနဲ့အဲ့တချို့ဟာကြီးကရာဇဝတ်ပုံမှန်တွေနဲ့ညှိနေတဲ့ဖြစ်တဲ့အတွက်ကြောင့်အဲသူတို့ကိုကျွန်တော်တို့အနေနဲ့ကဒီနှစ်ကောင်မနိုင်ငံရေးပုံမှန်အရာချင်းပေးပြီးတော့ကျန်းသားတွေကိုလှုပ်ပေးဖို့အတွက်တင်ပြပေးမယ်ဆိုပြီးတော့ကော်မတီဥက္ကဋ္ဌဆက်သွားပါတယ်ဆက်သွားတဲ့အတွက်ကြောင့်ကျွန်တော်တို့ကလည်းဒီဟာအဆောင်ကြည့်နေတယ်စောင့်ကြည့်နေတာအခုချိန်ထိအဲ့ဒီလူတွေလှုပ်ပေးတာမတွေ့ရပါဘူးမတွေ့ကြပါဘူး
တကြံနိုင်ငံရေးကျန်းသာစစ်ဆေးရေးကော်မတီဟာဆက်တီးရှိနေမှာဖြစ်တယ်လို့ဝန်ကြီးဦးစိုးသိန်းကပြောထားပြီးအခုနှစ်စမ်းပိုင်းမှာကော်မတီအစည်းအဝေးလုပ်ဖို့အကြောင်းကြားထားခဲ့ပေမဲ့နှစ်ကြိမ်တိုင်ရွှေ့ဆိုင်းပြီးတဲ့နောက်အစည်းအဝေးဘယ်တော့လုပ်မယ်ဆိုတော့ကိုဘာမှမသိရသေးဘူးလို့ကိုရဲအောင်ကပြောပါတယ
်ဆက်နေနေကြောင်းနေနေတဲ့အခါကျတော့နောက်ဆုံးကိုခုရနေမှာပေါ့တော့အကြောင်းကြားပါတယ်နောက်ဆုံးကိုဒီအစည်းအဝေးဆက်နေနေလို့ရွှေ့ဆိုင်းလိုက်ပါတယ်ဆိုတော့အကြောင်းတားပါတယ်ဘာကြောင့်ရွှေ့ဆိုင်းလဲဆိုတော့လည်းမပြောဘူးပြောလို့မရလည်းမပြောပါဘူးကျွန်တော်တို့နေနေဒီစီးပွားရေးတုံးပါပဲဒီပေါ်ကျန်နေတဲ့နေရာကျန်လာနေမှာကျွန်တော်တို့ဆုံးဆွနေရမှာဖြစ်တယ်။ဒီဘက်ကကျွန်တော်တို့ကဘာမှကျွန်တော်တို့ဆုံးဟုတ်နေရမှာရှိဖြစ်နေတယ်ဆုံးဆုံးဆိုတာကစီးပွားရေးတုံးပဲဆိုတော့ကျွန်တော်တို့ကကြည့်ကြကျွန်တော်တို့ကသူများအောင်ဖြစ်နေတာလား
တမရဦးသိန်းစိန်ကအမိန်ကောင်းစဉ်အမျိုးမျိုးနဲ့အကျဉ်းသားတွေကိုလွတ်ပေးလို့လွတ်တယ်အထဲနိုင်ငံရေးအကျဉ်းသားတွေပါဝင်လာတိုင်းမှာနိုင်ငံတကာကအများအပြားချီးကျူးပြောဆိုကြပြီးအခုဆိုရင်ကိုရဲအောင်တို့ကပြောနေတဲ့ကြံနေသေးတယ်ဆိုတဲ့နိုင်ငံရေးအကျဉ်းသားတွေကိစ္စကိုမြမအရေးစိတ်ဝင်စားတဲ့အစိုးရတွေနိုင်ငံတကာအဖွဲ့အစည်းကြီးတွေကမပြောသလောက်ဖြစ်နေပါပြီ။ဒါကြောင့်လဲနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြမအစိုးရနဲ့ဆွေးနွေးပြောဆိုတဲ့အချိန်တိုင်းမှာနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့ကိစ္စကိုဆက်ပြီးတော့ဦးစားပေးထက်သွင်းဆွေးနွေးသင့်တယ်လို့လူ့အခွင့်အရေးအဖွဲ့ FIDH ကတိုက်တွန်းပါတယ်ခင်ဗျာ။